ာနိုင်ငံဟာလက်ရှိဒီမိုကရေစီလမ်းကြောင်းပေါ်မှာရှိနေတာဖြစ်တဲ့အတွက်အမျိုးသမီးတွေရဲ့ကိုယ်စားပြုမှုဟာလည်းအရေးပါလာပါတယ်။မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ကအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍနဲ့ပတ်သက်ပြီးတဝယ်အမျိုးသမီးတမကရဲ့အထွေထွေတူရမှုမယ်မီလေးရဲ့အတွေ့အကြုံတွေကိုနားဆင်ကြည့်ရအောင်ပါရှင်။ပထမဦးဆုံးသူတို့တဝယ်အမျိုးသမီးတမကရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးမယ်မီလေးကအခုလိုပြောပြပါဗျ။
တို့လိုဒီဝင်မြေကြီးသမဂ္ဂကတော့1995မှာဖွဲ့စည်းရပါတော့။အခုလက်ရှိတော့ဒီဝင်ဒေတာမှာချိန်ဆတဲ့သူတတိယကျောင်းလို့ဥတီပြီးရောလုပ်တဲ့ဟာ3ခုရှိရပါတော့။ပါရမတ်တစ်ချက်ကတော့ဒီမျိုးသမီးကောင်းဆောင်မှုစိတ်စိတ်ကြီးပေါ့နော်။နောက်တစ်ခုကမျိုးသမီးကျန်းမာမှုစက်ကျင်လုပ်ငန်းစဉ်။နောက်တစ်ခုကတော့ကျောင်းတို့ဒီနေထိုင်တဲ့ဖော်ပြထုတ်တဲ့လုပ်ငန်းဆိုပြီးလုပ်တယ်။အခုလက်တော်နေလဲဆိုတော့ကျွန်တော်တို့မျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့အတွက် access criteria ပါလဲဆိုတော့အောက်ဆုံးနေရာပေါ့နော
်မျိုးသမီးအခွင့်အရေးတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့သူတို့အဖွဲ့လှုပ်ဆောင်မှုတွေတိုင်းမှာစိန်ခေါ်မှုတွေအခက်အခဲတွေကြုံရတာတွေကိုလည်းသူကအခုလိုပြောပြပါတယ
်ကျွန်တော်တို့အလုပ်တွေလုပ်တဲ့အချိန်မှာကျွန်တော်တို့ညှိနှိုင်းရတဲ့ပိုင်းကတော်တော်လေးခက်ခဲတယ်အမကျွန်တော်တို့ဒီခွင့်ပြုစာတွေမကြဘူးခွင့်ပြုစာမရှိရင်လုံးလုံးမရဘူးလုံးလုံးမရတဲ့တော့ကျွန်တော်တို့အချိန်နဲ့တပြေးညီလုံးလုံးမရအဲ့လိုမျိုးဖြစ်တယ်လက်ရှိမြန်မာနိုင်ငံပြောင်းနေတယ်ဆိုတော့ငါလည်းကျွန်တော်တို့ကရက်ပတ်နေပြီးရတယ်ဒီမှာလုံးလုံးနဲ့လုံးလုံးရတယ်အနေထားမရှိသေးဘူးဒီဝါဒီထဲမှာဒါပညာပီးတွေတွားလုပ်မယ်ဆိုလို့ရှိရင်ဒီမှာလည်းသူ့ရဲ့ခွင့်ပြုချက်ပါလားမပါဘူးလားဒီလိုမျိုးကိစ္စတွေကစာမေးခံရတဲ့ဟာလေကအော်အခက်ခဲဖြစ်တာပေါ့ဒါကိုဘာဖြစ်လို့လဲဆိုတော့ကြီးရလူကြီးကလည်းအဲ့ဒီရဲ့ကြောက်ရွံ့မှုအောက်မှာရှိနေတဲ့ဟာတွေလည်းရှိသေးတယ်။ဥပဒေလည်းပြောရရင်ဒါကြောင့်မို့ဒီခွေရေးကိုလည်းတောင်းတော့ပုံပြီးတော့ရေကူအောင်လုပ်ဖို့ဆိုတာလည်းတစ်ခုခြေလို့ချင်တာပေါ့နော်။နောက်တစ်ခုကကြတော့ဒီလူခွေရေးတွားလုပ်တဲ့ချိန်မှာဒါမျိုးသားနဲ့မျိုးသမီးဆိုရင်ကျွန်တော်တို့ကပညာရေးမှလည်းတွားပြီးပွားဟမှုရှိတယ်။မျိုးသမီးဖြစ်တဲ့တက်ကြမှုစီယူရမီရေးမှုအစွဲတွေပေါ့နော်။ပုံစံခွက်တဲမှာသိခံရတဲ့ဟာတွေကအဲ့ဒီနိုင်ငံတိုင်းဆိုကြီးကြီးရှိနေတော့မျိုးသမီးကဘလောက်ပဲဟိုဆက်မြက်နေလို့ဒီဘလောက်ပဲလုံနိုင်ရင်လည်းယူဆင်ရှိနေလို့ဒီအိမ်ကြီးကိစ္စတွေဘာတွေဒီကွာလောက်ရမယ်ဆိုတဲ့ဟာပေါ့နော်သူဒီဒီဟာကိုတခုတည်းသောတာဝန်ရှိတယ်ဆိုတဲ့အထွေးကကျွန်တော်လူခွက်စီမှာကဖြန်းမိုးနေဆဲဖြစ်တယ်ဒီဒလိတစ်ခုကို၆ပြည့်ကိုရဲယူတယ
်ဒီနေ့ကဘာမှာခစ်စနစ်တွေပြောင်းလဲလာတဲ့အတူနိုင်ငံနဲ့အဝမ်းမျိုးသမီးတွေရဲ့အခွင့်အရေးတွေလည်းတိုးတက်ရလာနေတာကိုတွေ့မြင်နေရပါပြီ။မြန်မာနိုင်ငံမှာရောဘလောက်ကျနေပါပြီလဲ
။လက်ရှိမှာကျောင်းတိုင်းထဲမှာဆိုတော့ဒီလူတော်ကိုယ်စားလှယ်တွေထဲမှာလည်းဟိုမျိုးသမီးကိုယ်စားလှယ်ရှိပါတယ်။ဒီဟိုရက်ကြီးမှာပေါ့အချို့တွေမှာထန်းဆောင်တွေတောင်းထန်းဆောင်တွေမျိုးသမီးအပ်နေကြလေ။ဒါပေမဲ့ကျောင်းတို့ရေဘူးရအားဖြင့်ကြီးလဲလို့ရှိရင်မျိုးသမီးခွင့်ကြီးတို့ပြောလို့ရှိရင်ကျောင်းတို့မရသေးဘူးပေါ့ကျွန်တော်တို့လုပ်နေရတယ်ကျွန်တော်တို့ခွင့်နေနေလည်းအများကြီးခက်ခဲရှိပါဒီပိုင်းတွေလုပ်ရတဲ့ချိန်မှာလေအခုတည်းကကျွန်တော်တို့မျိုးသမီးခွင့်ရလို့ပြောလို့ရှိရင်မျိုးသမီးခွင့်ရရအောင်အကျိုးသားတွေပါဝင်ဖို့ကကျွန်တော်တို့လိုအပ်လာတယ်အော်မျိုးသမီးရကျွန်တော်တို့ကအရင်အန်ပါဝါဖြစ်နေလို့မရဘူးလူပါရီကိုယ်တိုင်ကလည်းတအားပူပေါင်းပါဝင်ပြီးတော့မှလက်ခံပြည့်စုံဖို့လိုအပ်တယ်ပေါ့နော်
မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးတွေပိုပြီးရလာဖို့အတွက်ဘာတွေလှုပ်ဆောင်ဖို့များလိုအပ်နေပါလဲ။မယ်မီလေးရဲ့အမြင်ကတော့
ကျွန်တော်တို့မျိုးသမီးခွင့်ရလို့ပြောလို့ရှိရင်ဆိုရရင်လည်းကမျိုးသမီးတွေရဲ့လိုအပ်ချက်ကိုတော့တော့စိတ်အောင်ကြည့်ပြီးရောမှလေဟိုသူတို့နည်းနည်းတော့ပုံစံတွေတစ်တယ်နောက်တစ်ခုကပုံပြီးတော့အရေးကြီးတဲ့ဟာကဒီဖုန်းပြချက်ချတဲ့နေရာတွေမှာဟိုမျိုးသမီးကိုယ်စားလှယ်တွေကိုသူတို့ကတော့ထက်ကိုထက်ပေးရဖို့လဲဆိုရစီစဉ်ရမယ်ပါကြလဲဆိုတော့ကျွန်တော်တို့ကခေတ်ဆက်မှာမျိုးသမီးတွေကနောက်ကျကြံခဲ့တယ်သူတို့မှာခွင့်ကြီးတွေမရှိဘူးဒါကြောင့်မို့ဒီလိုဖြစ်နေတဲ့အချိန်မှာဒါလေးလေးထပ်ရှုမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအချိန်များပို့ဆိုးသွားဖို့ပဲဖြစ်ပြီးပို့ပြီးတော့ဖြစ်လာတယ
်မြန်မာမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ကိုယ်ပိုင်ခွင့်ကြီးကိုပိုင်ပိုင်နိုင်နိုင်ရယူနိုင်ဖို့အတွက်လှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးမယ်မီလေးရဲ့တိုက်တွန်းစကားကိုလည်းနားဆင်ကြရအောင်ပါရှင်
လက်ရှိမြန်မာနိုင်ငံမှာကျွန်တော်တို့မျိုးသားတွေပြည်ဆိုးတဲ့လူခွက်စီဖြစ်တယ်ဟိုလူမှုကံလိုက်ဖြစ်နေသေးဖြစ်တယ်ကျွန်တော်တို့ပြောင်းနေရင်လည်းအရန်ရခိုင်တော့အဲဒီတိထားဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ဒဝေဒီစမကရဲ့ PP ဆိုင်ရာဒဝေဒီများတဲ့ပြင်းစကားကလည်းသိခွေရေကိုသိရင်စွမ်းဆောင်ပါဆိုတဲ့တိုင်ပဲကျွန်တော်တို့မျိုးသမီးတွေကိုကျွန်တော်ပြောချင်တာတော့ဘယ်ကန္တမှာမှဒီကိုယ့်ရဲ့ခွေရေကိုဒီဆုံးဖြတ်ချက်တဲ့အပိုင်းမှာပဲဖြစ်ပြောရမယ်ဆိုတော့အိမ်ထဲမှာအိမ်ကနေဆိုတဲ့ဟာတောင်မှပုဂ္ဂိုလ်ကြီးကကျွန်တော်တို့လက်ခံချင်တာမျိုးသားတွေကို
အလိုလျောက်အာဏာပေးလိုက်တယ်လို့ဖြစ်တယ်ပေါ့နော်ဒါကြောင့်မို့ကျွန်တော်တို့မျိုးသမီးကိုယ်တိုင်ကကိုလူချင်းနဲ့ဟာကိုဟာကိုပိုင်ပိုင်နဲ့နဲ့ကိုယ့်ကိုလူကိုယ်အတက်ပြီးတော့ရှိရမယ်အဲဒီရှိဖို့လဲကျွန်တော်တို့တိုက်တွန်းချင်တယ်ကောနော်မြန်မာဒီမိုကရေစီပြောင်းလဲကမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတဝဲမျိုးသမီးတမကရဲ့တွေ့ရတွေ့မှုမဲမီလေးရဲ့တွေ့ကြုံတွေနဲ့တွေ